နိုင်ငံတော်လျှို့ဝှက်အဥပဒေဖောက်ပြက်တဲ့ဆွေဆွဲချက်နဲ့ Writers ရင်းမှနှစ်ဦးကိုဆွဲချက်တင်မှုရန်ကုန်မြောက်ပိုင်းခရိုင်တရားရုံးကနေဒီကနေ့အဆုံးဖြတ်လိုက်ပါတယ်သတင်းမီဒီယာသမားတွေကိုအကာအကွယ်ပေးနိုင်တဲ့ဥပဒေနဲ့ပါတာကြောင့် Writers သတင်းသမားနှစ်ဦးအမှုမှာပြန်လည်ခုခံဖို့အားနည်းနေတယ်လို့သတင်းသမားတွေရဲ့ရှေ့နေတွေကပြောပါတယ်ဒီနေ့တရားခွင်ကိုကိုယ်တိုင်တွားရောက်သတင်းရခဲ့တဲ့မမီခသတင်းပေးပို့ထားပါတယ
်ပြည်ထောင်စုကဆွဲချက်တင်ထားတဲ့ဒီအမှုကို6လကျော်သာစစ်ဆေးပြီးတဲ့နောက် Writer သတင်းသမားနှစ်ဦးကိုနိုင်ငံတော်လှုပ်ဝက်အဥပဒေချုပ်ဖောက်မှုနဲ့ဆွဲချက်တင်ဖို့တရားရုံးကနေဒီကနေ့ဆုံးဖြတ်လိုက်တာပါသတင်းသမားနှစ်ဦးကလုံးကတော့သူတို့ဟာသတင်းသမားကျင့်ဝတ်ဖောက်ဖျက်ခဲ့တာမရှိခဲ့တယ်လို့ဆွဆွဲခံထားရတဲ့ပုံမှန်တွေကိုလည်းချုပ်ဖောက်တာမရှိလို့အပြစ်မရှိဘူးလို့တရားသူကြီးကဖြေဆိုခဲ့ပါတယ်။ဒါပေမဲ့လည်းနိုင်ငံတော်လုံခြုံရေးကိုထိခိုက်စေလိုတဲ့ရည်ရွယ်ချက်နဲ့လုံခြုံရေးတပ်ဖွဲ့တွေရဲ့လှုပ်ဝက်စာရွက်စာတမ်းတွေရယူစုဆောင်ခဲ့တဲ့ဆိုတဲ့အစိုးရအမှုစစ်အရာရှိတွေရဲ့ဆွဆွဲချက်တွေကိုစစ်ဆေးဖို့အတွက်သတင်းတော်မျိုးောက်စလုံးကိုပုံမှန်31ကနေဆွဲချက်တင်လိုက်တယ်လို့တရားသူကြီးကတော့ဆုံးဖြတ်လိုက်ပါတယ်။ဒီလိုဆုံးဖြတ်လိုက်တဲ့ပေါ်ရိုက်တာသတင်းတော်ကိုပါလုံးကတော့အခုလိုတုံ့ပြန်ပြောဆိုခဲ့တာပ
ါဘလို့ပဲကျွန်တော်တို့ဆွဲချက်တင်ကျွန်တော်တို့မှပြင်မရှိဘူးကျွန်တော်တို့ဆောင်ရွက်ခဲ့တဲ့ကိစ္စကဒီနေ့မှချင်းဝင်တဲ့အညီ
လေးပါကွာ
ခိုင်းချင်းမှသွားခဲ့တဲ့ဒုက္ခရေးချိုးကောင်းမှုတွေပြည်ပြတ်သားမှုတွေနဲ့ပတ်သက်ပြီးတော့ကျွန်တော်တို့သတင်းမှချင်းဝင်တဲ့အညီစုံစမ်းပေါ်ထုတ်ခဲ့တယ်ဆိုတာကအလုံးစိတ်ကြီးနေကြပါပဲဒါဒီဝက်ကျွန်တော်တို့ဆက်ပြီးတော့ဆရာရုံးတော်မှာညှိနှိုင်းတော့မှာဖြစ်ပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးတော့လည်းကျွန်တော်တို့ကတော့ဒါကျွန်တော်တို့အတွက်ဟို
ကျွန်မ
တို့ကတည်းကနောက်ဆုံးတော့မှလည်းမဟုတ်ဘူး၊ပြေလျှော့တော့မှလည်းမဟုတ်ဘူး၊စုံလို့တော့မှလည်းမဟုတ်ပါဘူး။မတရားမှုကကျွန်တော်တို့ကိုဘယ်တော့မှနိုင်ရမှာမဟုတ်ဘူးလို့ကျွန်တော်ပြောချင်ပါတ
ယ်။လှုပ်ဝက်အဥပဒေနဲ့ဆွဲချက်မတင်ပေတရားရှင်လွတ်ဖို့ရိုက်တာရှိနေတဲ့ဘက်ကပြီးခဲ့တဲ့ရုံချင်းတုန်းကတင်ပြခဲ့တာကိုရခိုင်ပြည်နယ်မောင်နှောခေမှာဖြစ်ခဲ့တဲ့နေနေရှင်းလင်းမှုဖြစ်စဉ်အစီရင်ခံစာတွေလက်ဝဲတွေ့ရှိတဲ့ဆိုတဲ့အကြောင်းပြချက်နဲ့ရိုက်တာသတင်းတော်ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ကိုမြန်မာနိုင်ငံလူဝက်ချက်များအဥပဒေပုံမှန်31ကနေ2019ခုနှစ်ဒီဇင်ဘာ12ရက်နေ့ညကဖမ်းဆီးထိန်းသိမ်းခဲ့တာပါဖမ်းဆီးစစ်ဆေးမှုတွေ6လကျော်ကာလအတွင်းတရားလိုပြတက်တဲ့23ဦးကိုတရားရုံးကစစ်ဆေးခဲ့ပါတယ်တရားရုံးဘက်ကအခုလိုဆုံးဖြတ်လိုက်တာကြောင့်ရိုက်တာသတင်းသမားတွေအနေနဲ့ဆက်လက်တရားရင်ဆိုင်တွားရတော့မှာဖြစ်ပြီးရှေ့သတင်းပတ်မှာသတင်းတော်ကိုဝါလုံးကိုစတင်စစ်ဆေးမှာဖြစ်ပါတယ်ရိုက်တာသတင်းသမားတွေဘက်ကတရားခံပြတက်တဲ့6ဦးစစ်ဆေးဖို့တင်ပြထားတာရှိပါတယ်။ရိုက်တာသတင်းသမားတွေရဲ့ရှင်ဒီကိုတန်းဆောင်ကတော့မီဒီယာသမားတွေကိုကာကွယ်ရေးဥပဒေနဲ့ပါလွန်လာကြအောင်မီဒီယာသမားတွေနဲ့ပြန်လည်ခုခံနိုင်ဖို့အားနည်းနေတယ်လို့ဆိုလိုက်ပါတယ်
။သတင်းသမားတွေဘက်ကနိုင်နိုင်ကြီးရှိသလားဆိုတော့သတင်းသမားကအမြဲတမ်းအရှုံးပကကြီးရောနော်။ဒီသတင်းသမားဘက်ကဒီကာပါပေးနိုင်တဲ့ဥပဒေရလဲတော့လာမရှိဘူး။ဒါတည်ဆဲဥပဒေဆိုတာလည်းအချိန်မျိုးသတင်းသမားတွေကိုတရားစွဲလို့ကြရနေတယ်ခုတွေကအများကြီးပဲလေအဲ့ဒီတော့ဘုံမိုင်းတကတော့ဆုံးပကကြီးရရှိ
တယ်စခိုင်းမြောက်ပိုင်းတည်အထူးသဖြင့်လူအစုလိုက်ပြောင်းလိုက်တက်ခံခဲ့ရတဲ့အင်းတင်ကျွာပြည့်ရမျိုးကိုတည်င်းဆောင်စံခဲ့တဲ့ရိုက်တာတည်င်းသမားနှစ်ဦးကိုဖမ်းဆီးရဟာလွတ်လပ်စွာတည်င်းရယူခွင့်ကိုပိတ်ပင်နေလို့ရလို့နိုင်ငံတကာတည်င်းမီဒီယာတွေရောလူခွင့်ရေးအဖွဲ့တွေကပါယူဆထားကြပါတယ်ရခိုင်မြောက်ပိုင်းအရေးတည်ငြိမ်တာမှုကြောင့်ဒီတည်ငြိမ်သမားနှစ်ဦးဖမ်းခံရတာဆိုပြီးတည်ငြိမ်သမားနှစ်ဦးကိုပြန်လွတ်ပေးဖို့ကုလသမဂ္ဂအပါအဝင်နိုင်ငံတကာဘက်ကတောင်းဆိုထားတာရှိပါတယ်။မြန်မာနိုင်ငံရဲ့တည်ငြိမ်မီဒီယာလွတ်လပ်ခွင့်တွေကိုထောက်ပြပြောဆိုကြတိုင်းလည်းအခုလိုရိုက်တာတည်ငြိမ်သမားနှစ်ဦးဖမ်းခံထားရတဲ့ကိစ္စကိုနိုင်ငံတကာကညှင်းညွန်းပြောဆိုပြီးရှိပါတယ်။ဒါပေမဲ့လို့နိုင်ငံတော်တိုင်းနိုင်ငံပုဂ္ဂိုလ်တောင်ဆန်းစုကြည်အပါအဝင်အစိုးရတာဝန်ရှိသူတွေကတော့ဒီသတင်းသမားတွေကိုဖမ်းဆီးတာဟာရခိုင်ရင်းနဲ့မပတ်သက်ဘူးလို့ညင်ဆန်ထားပါတယ်။ရိုက်တာသတင်းသမားရဲ့ရှင်နီဦးခင်မောင်စောကတော့ဒီကနေ့တရားရုံးကဆုံးဖြတ်လိုက်တဲ့ဆုံးဖြတ်ချက်နဲ့ပတ်သက်ပြီးအခုလိုတုံ့ပြန်ပြောဆိုလိုက်ပါတယ်
။ဥပဒေမှာကတော့ဟိုဒီလိုဘက်ကနေပြီးတော့မှစွဲတင်လာရင်စွဲချက်တင်ရမယ်ဆိုတဲ့ဥပဒေကမရှိဘူး။နော်အဲ့တော့ဥပဒေမရှိဘဲနဲ့အများကြီးစွဲတင်နေဆိုရင်တော့တကယ်သာအကျိအစွဲတင်နေတယ်ဒီတရားစီရင်စနစ်ကြီးကသူကကဖက်ဆောင်နေဖြစ်နေပါလားဟိုဟာကျေလူရသက်တည်ရဲ့အပေါ်ကြည့်ပြီးတော့ယုံကတော့စွဲချက်တင်လိုက်တယ်ပေါ့ဒါပေမဲ့ဘလို့သုံးတာလဲဆိုတာမပါဘူးပေါ့
တရင်တော့တွေကိုတရားဆက်ဆိုထားတဲ့ဒီဥတွေဟာပြစ်မှုထင်ရှားရဲ့လို့ဆုံးဖြတ်ခင်းရင်အမြင့်ဆုံးပြစ်ဒဏ်ထောင်ဒဏ်14နှစ်တိပြစ်ဒဏ်ချမှတ်နိုင်တဲ့ဥပဒေတစ်ခုလေးဖြစ်ပါလိမ့်ရှင်
မမီခသတင်းပေးပို့ထားရပါ